Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ4ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီနေ့ညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားမှာပါ
ကျမကတော့ဆုမြတ်မမရှင်တရုတ်နဲ့ American ကြားနောက်ထပ်ကုန်သွယ်ခွင်တွေမကောက်ဖို့ခေါင်းဆောင်နှစ်ယောက်အတည်ပြုခဲ့တယ်ဆိုတာကိုတရုတ်အစိုးရဘက်ကဒီကနေ့အတည်ပြုပြောပါတယ်အမေရိကန်လွှတ်တော်အဆောက်အဦပင်မခမ်းမဆောင်ကြီးမှထားရှိတဲ့သမ္မတဟောင်း George H.W. Bush ရဲ့ရုပ်အလောင်းကိုသမ္မတ Trump နဲ့သမ္မတကတော်တို့တနင်္လာနေ့ညတုန်းကတွားရောက်ဂရဝါပြုခဲ့ပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုနှမ်းလောင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရမယ့်သတင်းလှော်ရီမှာတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးအောင်လူခွင့်ရချိုးဖောက်ခဲ့ကြောင်း American ခြေစိုက်အဖွဲ့ကြီးနှစ်ဖွဲ့ရဲ့စွပ်စဲချက်တွေနဲ့ပတ်သက်ပြီးတိတိကျကျအထောက်အထားတွေနဲ့ပြသဖို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။
အဲ့တော့သူတို့ဘက်က evidence base အထောက်အထားနဲ့ပြနိုင်မယ်လုံလုံလောက်လောက်ထောက်ထားရှိတယ်ဆိုရင်ကျွန်တော်တို့ဒီ ICOE ကိုကျွန်တော်တို့ရှေ့ခိုင်းမှဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ခုနလို
မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမင်းသူပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီကြောင်းနဲ့တူနားဆင်ရမှာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်လာရင်းနဲ့ပတ်သက်ပြီးသူတို့ကြားထဲမှာကိုမတူကွဲပြားတဲ့သဘောထားမြင်တွေရှိနေတဲ့အကြောင်းနဲ့ကမန်မဟုတ်သူတွေကိုမှတ်ပုံတင်ထုတ်ပေးတဲ့ကိစ္စပြန်ပြီးစီစစ်ဖို့ရခိုင်မျိုးသားပါတီကတောင်းဆိုတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနေနိုင်ငံတကာသတင်းတွေကိုမဆုမြင့်မွန်နဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်။တရုတ်သမ္မတရှီဂျင်ပင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ G20 ထိပ်သီးစည်းဝေးပွဲအတွင်းဒီဇင်ဘာ1ရက်ကတီးခြားတွေ့ဆုံဆွေးနွေးမှုမှာနောက်ထပ်ကုံသွယ်ကွန်တွေချမှတ်တာကိုရပ်ဆိုင်းထားဖို့သဘောတူခဲ့တယ်လို့တရုတ်အစိုးရကပြောကြားခဲ့ပါတယ်။နိုင်ငံခြားတင်ပို့နေတဲ့ကုန်ပစ္စည်းတွေအပေါ်ရပ်ပေါင်း90ကုန်သွယ်ကွန်မကောက်ဖို့ခေါင်းဆောင်နှစ်ယောက်ဆွေးနွေးပြီးသဘောတူခဲ့တယ်လို့အမေရိကန်အစိုးရဘက်ကပြောနေပေမဲ့ဒီကိစ္စကိုတရုတ်ဘက်ကဒီကနေ့မှအတည်ပြုတာပါ။သမ္မတထရမ့်နဲ့ရှီလိုကြားသဘောတူခဲ့တဲ့အတိုင်းနောက်ထပ်ကုန်သွယ်ကွန်တွေအားလုံးကိုဖယ်ရှားနိုင်ရေးနှစ်ဖက်လုံးအတွက်အပြန်အလှန်အကျိုးရှိစေရေးနဲ့ခိုင်မာတဲ့သဘောတူညီမှုတွေရရှိရေးအတွက်နှစ်ဖက်သက်ဆိုင်သူတွေဆက်ပြီးတော့ညှိနှိုင်းဆွေးနွေးသွားရမှာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဂန်ရှန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအမေရိကန်နဲ့နောက်ထပ်ဒေါ်လာ 1.2 ထရီလီယံဘူးကုန်သွယ်ဖို့အတွက်တရုတ်ကကမ်းလှမ်းခဲ့တယ်ဆိုတာဟုတ်သလားဆိုတဲ့သတင်းတောက်တယောက်ရဲ့အမေးကိုတော့ပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာဖြေမသွားပါဘူးအမေရိကန်ကုန်ပစ္စည်း 1 ထရီလီယံကျော်ဘူးဝယ်ယူဖို့တရုတ်ကကတိပေးခဲ့တယ်လို့အင်ပီရိုစီးပွားရေးအကြံပေးလယ်ရီကူဒရိုကပြောကြားထားပါတယ်တရုတ်သမ္မတရှီဂျင်ပင်းနဲ့ပုဂ္ဂိုလ်ရေးအရာအင်မတန်ခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့ပြီးတော့တရုတ်နဲ့အမေရိကန်ကုန်သွယ်ရေးသဘောတူညီချက်အရာအမေရိကန်လက်သမားတွေနဲ့သူတို့ထွက်ကုန်တွေကိုတရုတ်ကိုပို့ပြီးရောင်းချနိုင်တော့မှာဖြစ်တယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။အမေရိကန်သမ္မတနဲ့တရုတ်သမ္မတတို့ဒီဇင်ဘာ1ရက်နေ့ကအာဂျင်တီးနားနိုင်ငံဘွယ်နိုဆဲရစ်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်
။ Washington မြို့တော်ကလွတ်တော်အဆောက်အုံပင်မခမဆောင်ကြီးမှထားရှိတဲ့ကွယ်လွန်သူ43မြောက်အမေရိကန်သမ္မတဟောင်း George H.W. Bush ရဲ့ကျွမ်းကျင်ရတဲ့ရုပ်အလောင်းကိုသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော် Melania Trump တို့မနေ့ညကတိတ်ဆိတ်စွာဂါရဝပြုခဲ့ကြပါတယ်။အမေရိကန်ပြည်သူပြည်သားတွေကလည်းသမ္မတ George W. Bush ကိုဂုဏ်ပြုနေကြတာပါ။သမ္မတ Bush ရဲ့ရုပ်အလောင်းကိုအလေးမပြုခင်မှာသမ္မတ Trump တို့ဇနီးမောင်နှံရဲ့ရုပ်ကလပ်ပေးမှာတမနစ်ကြာရပ်ပြီးတော့ဂါဝရပြုခဲ့ကြပါတယ်။အဲ့ဒီလိုအလေးပြုပြီးတဲ့နောက်တမရနဲ့တမရကတော်တို့ဟာလွတ်တော်ဘဟုခမကြီးကနေပြန်ပြီးတော့ထွက်ခွာသွားခဲ့ကြတာပါ။တမရဘွေရှယ်ရုပ်ကလပ်ကိုလွတ်တော်အဆောက်အအုံမှာအများပြည်သူနောက်ဆုံးလာရောက်ဂါဝရပြုနိုင်ဖို့ပို့ထူးနေမနဲ့အစော်ပိုင်းတီဖွင့်လှစ်ပေးထားပါတယ်။တမရဘွေရှယ်ရုပ်ကလပ်ကိုအများပြည်သူတွေလာရောက်ဂါဝရပြုခွင့်လှစ်ပေးထားတာပါ။တမရဘွေရှယ်နှစ်တွင်နဲ့ချီမကျမ်းမမှာဖြစ်လာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့တောက်ကြံနေ့ကအသက်64နှစ်အရွယ်မှာ Texas ပြည်နယ်ကသူ့နေအိမ်မှာပဲကွယ်လွန်သွားခဲ့တာဖြစ်ပါတယ်။
တောင်ဆူဒန်နိုင်ငံမြောက်ပိုင်းဘန်ဒူးမြို့နားမှာအခုရက်ပိုင်းအတွင်းမှာမိန်းကလေးနဲ့အမျိုးသမီးစုစုပေါင်းဒီ150ကျော်လောက်အာဓမ္မအကျင့်ခံရဒါမှမဟုတ်ရင်လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံခဲ့ရတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်ယူနီဖောင်းဝတ်ထားသူအတော်များများပါတဲ့လက်နက်ကင်တွေကကျူးလွန်ခဲ့တာလို့ UNICEF အကြီးအကဲလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွေ့အမှုချုပ်နဲ့လူဦးရေရမုံငွေအဖွဲ့ညွှန်ကြားရေးမှူးတို့၃ဦးတင်းလာနေကပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မိန်းကလေးငယ်တွေနဲ့အမျိုးသမီးတွေအပေါ်တိုက်ခိုက်တာကိုသက်ဆိုင်ရာအာဏာပိုင်တွေကလူသိရှင်ကြားအပြစ်တင်ဖို့နဲ့ကျူးလွန်ခဲ့သူတွေကိုအရေးယူဖို့သူတို့၃ယောက်ကတောင်းဆိုပါတယ်။ဘန်ဒူးမျိုးကအစားအသောက်ဝေတဲ့နေရာကိုလမ်းလျှောက်သွားနေတဲ့အမျိုးသမီးနဲ့မိန်းကလေးငယ်125ယောက်ကျော်လိမ်ပိုင်းဆိုင်ရာ ဓမ္မကျင့်ခံခဲ့ရတယ်လို့နေစီမထဆရာဝန်များအဖွဲ့ကလည်းပြီးခဲ့တဲ့သတင်းပတ်ကပြောကြားခဲ့ပါတယ်။အမျိုးသမီးတွေရဲ့အဝတ်အစားတွေ၊ပိုက်ဆံတွေ၊ဖက်နက်တွေသာမကအစားအသောက်ခွဲတန်းရတဲ့လက်မှတ်တွေကိုပါတိုက်ခိုက်သူတွေယူသွားခဲ့တယ်လို့အဖွဲ့ကပြောပါတယ်။2018ခုနှစ်ပထမနှစ်ဝက်မှာတောင်ဆူဒန်နိုင်ငံမှာလိင်ပိုင်းအကြမ်းဖက်ခံရမှု2300လောက်ရှိခဲ့ပြီးတော့အကြမ်းဖက်ခံရသူအများစုကအမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂရဲ့ကြေညာချက်မှာပြောထားပါတယ်။20ရာခိုင်နှုန်းကျော်ကလည်းကလေးငယ်တွေဖြစ်ကြပါတယ်။တကယ်တမ်းဒီအပြင်ပြစ်မှုကျူးလွန်ခံရတဲ့သူတွေအများကြီးရှိနိုင်သေးတယ်လို့လည်းကုလသမဂ္ဂကထောက်ပြထားပါတယ်။
ပီရူသမ္မတဟောင်းအယ်လန်ဂါစီယာကိုဥရုဂွေးနိုင်ငံကနိုင်ငံရေးခလုံးခွင့်ညင်းပေးလိုက်ပါတယ်။နိုင်ငံရေးအရာပြစ်မှတ်ထားခြင်းခံရတဲ့ဆိုရဲပီရူသမ္မတဟောင်းရဲ့ပြောဆိုချက်နဲ့ပတ်သက်တဲ့တည်တည်အထောက်အထားတွေမတွေ့ရဘူးလို့ဥရုဂွေးသမ္မတတက်ဘီယာဗက်စကစ်ကပြီးခဲ့တဲ့သတင်းလာနေမှာပြောဆိုခဲ့တာပါ။သမ္မတရာထူးသက်သန်နှစ်ကြိမ်ထမ်းဆောင်ခဲ့တဲ့ပီရူသမ္မတဟောင်းဂါစီယာဟာဘရာဇီးလ်ကဆောက်လုပ်ရေးလုပ်ငန်းကြီးဖြစ်တဲ့ Odebrecht စီကလက်ယူမှုနဲ့ဆွဆွဲခံရတာဖြစ်ပြီးနိုဝင်ဘာလ18ရက်နေ့ကတည်းကဥရုဂွေးနိုင်ငံလီမာမြို့ကပီရူသံအမတ်ရဲ့နေအိမ်မှာခိုးလုံနေခဲ့တာဖြစ်ပါတယ်။ဆွဆွဲချက်အလုံးကိုမစ္စတာဂါစီယာကညှင်းဆန်ထားပါတယ်။တအမတ်ရဲ့နေအိမ်ကနေထွက်ခွာသွားတဲ့မစ္စတာဂါစီယာကသူ့အပေါ်ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးတော့တရားလိုရှိနေရတဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းပါဝင်မယ်လို့ပြောပါတယ်။ပီရူသမ္မတမာတင်ဗက်ခါရာကဥရုဂွေးနိုင်ငံရဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်တယ်လို့ပီရူနိုင်ငံမှာတရားဥပဒေနဲ့လူကင်းတဲ့သူဘယ်သူမှမရှိပဲကျွန်တော်တို့ရဲ့ဒီမိုကရေစီစနစ်ဟာအခွင့်အာဏာတွေကိုတရားဥပဒေနဲ့အညီဖယ်ရှားပြစ်နိုင်ပါတယ်ဆိုပြီး Twitter ဆက်မျက်နှာမှာရေးသားခဲ့ပါတယ်။သမ္မတဟောင်းဂါစီယာအခုဘယ်ရောက်နေတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေလို့ညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ19 kHz 1068 မြောက်ဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေ့ညနေဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တောင်ကိုရီးယားနိုင်ငံကိုလာခဲ့မယ်ဆိုရင်တိတ်ကိုအဓိပ္ပာယ်ရှိတဲ့ခီးစဉ်ဖြစ်လိမ့်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောကြားခဲ့ပါတယ်။နယူးဇီလန်နိုင်ငံဝဲလင်တန်မြို့တော်မှာဝန်ကြီးချုပ်ဂျက်ဆင်ဒါအာဒန်နဲ့တွေ့ဆုံအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာတောင်ကိုရီးယားသမ္မတကအခုလိုပြောကြားခဲ့တာပါ။အခုနှစ်2018ခုနှစ်ထဲကင်ဂျွန်အန်နဲ့မွန်ဂျေအင်တို့၃ချိန်တွေ့ဆုံဆွေးနွေးခဲ့ပါတယ်။စက်တင်ဘာလတုန်းကပျုံယမ်းမြို့တော်ကိုတောင်ကိုရီးယားသမ္မတသွားခဲ့စဉ်ကမြောက်ကိုရီးယားခေါင်းဆောင်ကလည်းဆိုးမြို့တော်ကိုမကြားခဲ့အနာဂတ်မှာလာပါမယ်လို့ကတိပေးခဲ့ပါတယ်။ကင်ဂျွန်အန်ဘယ်တော့လာမယ်ဆိုတာအချိန်အတိအကျမတတ်မှတ်ရသေးပေမဲ့ဘယ်အချိန်မဲလာလာနျူကလ িয়ার လက်နက်ဖြုတ်သိမ်းရေးလုပ်ငန်းတွေကိုအချိန်မြန်စီမှာဖြစ်တယ်လို့မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားဆက်ဆံရေးတိုးတက်စေဖို့အထောက်အကူဖြစ်လိမ့်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်ဆွတ်လွတ်ရေးတိတ်ပြီးတော့တိတိကျကျမရှိလာတဲ့သဘောတူစာချုပ်တစ်ခုကိုကင်ဂျွန်အန်နဲ့သမ္မတဒေါ်နယ်ထရမ့်တို့ဂျွန်လာရုံးကစင်ကာပူမှာတမိုင်းဝင်တွေ့ဆုံချိန်မှာလက်မှတ်ထိုးခဲ့ပါတယ်။ဒါပေမဲ့သဘောတူထားတဲ့အတိုင်းလက်နက်ဖြုတ်သိမ်းရေးမြောက်ကိုရီးယားကလက်တွေ့ထင်သာမြင်သာမလုပ်သေးတဲ့အတွက်နှစ်နိုင်ငံကြားအခြေအနေရှေ့ဆက်မတူဖြစ်နေပါတယ်။
ရွင်ဂျာမွတ်စလင်တွေလို့ယူဆရတဲ့အမျိုးသား20လိုက်ပါလာတဲ့ဆက်လီတစင်အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းကိုစိုက်ကပ်လာပါတယ်။တဟာမြန်မာနိုင်ငံကနှိမ့်ဆက်ညှဉ်းပန်းမှုတွေကနေထွက်ပြေးဖို့ကြိုးပမ်းမှုတွေထက်ကနောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။မလေးရှားနိုင်ငံကိုသွားဖို့ကြိုးပမ်းကြတဲ့ရွင်ဂျာတွေလိုက်ပါလာတဲ့ဆက်လီတွေကိုမြန်မာတာဝန်ရှိသူတွေကလက်တလောကြားဖြတ်ဟန်တာနေတာပါ။မြန်မာတာဝန်ရှိသူတွေထိန်းသိမ်းထားတဲ့လီစီပြေဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ကလူတွေပြစ်သိမ့်နေတဲ့ဒုက္ခသည်စခန်းတွေကနေထွက်ခွာလာကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာသွားရောက်ခလုံးနေကြတဲ့ရွင်ဂျာ9သိန်းကျော်ရှိနေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။ရွင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်ခိုးဝင်လာသည်သူအဖြစ်မြန်မာအများစုကရှုမြင်ထားတာဖြစ်ပြီးနိုင်ငံသားဖြစ်ခွင့်နဲ့တခြားအခြေခံအခွင့်အရေးတွေကိုပေးဖို့ညှဉ်းဆန်းထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလုပ်ရတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့ရည်ရွယ်တဲ့လှုပ်ဆောင်ချက်အဖြစ်ကုလသမဂ္ဂကဆွဆွဲပြောဆိုထားပါတယ်။ရွင်ဂျာဆိုတဲ့အတုံးကိုလက်မခံထားတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခြင်းမရှိဘူးလို့ညှင်းဆိုထားတယ်လို့ကျူးလွန်သူတွေကိုလည်းစုံစမ်းအရေးယူသွားမယ်လို့ပြောဆိုထားပါတယ်
။အင်ဒိုနီးရှားနိုင်ငံအရှေ့ဘက်ပါပူဝါပြည်နယ်ကဝေးလံခေါင်တည်တဲ့နေရာမှာတရားဆောက်လို့ရဲ့အလုပ်သမား24ယောက်ထက်မနည်းကိုတပ်ဖြတ်သွားတယ်လို့တန်တရားရှိတဲ့ခွဲထွက်ရေးအဖွဲ့တစ်ခုကိုလိုက်လံရှာဖွေနေကြောင်းစစ်တပ်ပြောခွင့်ရသူကပြောပါတယ်။အသက်ခံရသူတွေဟာ Trans Papua လမ်းမကြီးကိုဆက်မဲ့တရားဆောက်နေကြသူတွေဖြစ်ပြီးအခုတော့အဲ့ဒီဒေသလုံခြုံတဲ့အထိဆောက်လို့ရေးလုပ်ငန်းတွေကိုရပ်ဆိုင်းထားမယ်လို့အခြေခံအဆောက်အအုံဆိုင်ရာဝန်ကြီးကပြောပါတယ်။ PDSTAKA KAYA SAULO YI LONGAN GA ALAUTAMA 24 YAU GO LAT NET KAIN BI YAZWE MU RE LOU NI DE KWAE THWAE YI APWAE TAKU GA TAT TWA RE LU KATHOLIC SIA RO DABA PYO RA GO LONG JONG YI TAP PHO WE NE GA ATI PYU NAI BO JO ZA NI BA RE AWE DING SAT GA NI LAN TADIN BO RA GO YA SHI KHE BI DE NAO YE TAP PHOE NE SET TAK GA TAP PYAM MU PHIT DE SURE NIA GO TWA NI BA RE 1969 KU NI DONG GA KULA TAMGA THAU KHAN NE SANA KHAN YI WE MA PAPUA JUN GO INDONESIA AUCHO MU AU MA THA BO SONG PHYA KHE BI GRE GA KWAE THWAE YI LU LA RE APWAE RE YE DABO THA MU RE SHI KHE BA RE
Afghanistan and Ganya Yamuya yet to season in a Mezagawan Sigo, Taliban Rilayan yet to Pakistan and Ganga Pupon Samepo, American Tamra Donald Trump at Joe Banibare, Afghan and Pianle Ponsi, she says, Sunable America at Tukuzile, Salme Khalizat, Pakistan and Ganguti Dima to Layam Mesure, Tamra Tramia, John Jasa Golakanyashi Kerelu, Pakistan Winicho Imra Kangatan in Laniga Piovare, Afghanya yet to Pakistan at 2 years, Kana Machine the Low, through Pekale, at the Echa Juban Samatomelo, Winicho Kanga Piovare. အာဖဂန်နိုင်ငံထဲမှာတိုက်ခိုက်မှုတွေလှုပ်ဖို့ပါကစ္စတန်မြန်မာတာလီဘန်တွေဆက်ပြီးခုလုံနေတဲ့ဆိုတော့အမေရိကန်ရဲ့ဆွဆွဲပြောဆိုချက်တွေကြောင့်အမေရိကန်နဲ့ပါကစ္စတန်နိုင်ငံဆက်ဆံရေးရွေ့ရွေးလာပြီးတဲ့နောက်မှာပဲအစီအမံကောင်းဆောင်တွေအခုလိုဆက်သွဲဆောင်မှုတွေထွက်ပေါ်လာတာပါဆက်ခွန်နှစ်ကြာရှိလာပြီဖြစ်တဲ့အာဖဂန်ပြည်တွင်းစစ်ဟာလက်တလောကာလာမှာပိုပြီးတော့ပြင်းထန်လာနေတာ
ခရိရှားကစားသမားလူကာမော်ဒရစ်ရရှိသွားပါတယ်။ရီယယ်မက်ဒရစ်အသင်းအတွက်ချန်ပီယံစ်လိဂ်ဖလား၄ချိန်ရရှိခဲ့ပြီးတော့2018ဇူလိုင်လကကမ္ဘာဖလားဘောလုံးပွဲမှာခရိရှားအသင်းကိုဖိုင်နယ်အထိတက်အောင်ကံပေးနိုင်ခဲ့တဲ့မော်ဒရစ်ကို63ချိန်မြောက်ဘယ်လန်ဒေါ်ရွှေဘော်လုံးစုချီးမြှင့်ခဲ့တာပါ။တင်းနလာနေညာကပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပတဲ့ဆုပေးပွဲအခမ်းအနားမှာမော်ဒရစ်ဆုရသွားတဲ့အတွက်ဆယ်စုနှစ်ကျော်ဒီလယ်နော်မက်ဆီနဲ့ခရစ္စတီယာနိုရနာဒိုတို့ပဲတလဲစီဘယ်လန်ဒေါ်ဆုရနေတဲ့အခြေအနေကိုအဆုံးသတ်သွားစေပါတယ်။ဒီနေ့လာနေအခမ်းအနားမှာအမျိုးသမီးကစားသမားတွေအတွက်ပထမဆုံးအကြိမ်ပေးတဲ့ဘယ်လန်ဒေါ်ဆုကိုနော်ဝေးအသင်းကအေဒာဟဲဂန်ဘတ်ကရရှိသွားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းပေးပို့ခြင်းနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မှာရင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးအောင်လူခွင့်ရေးချိုးဖောက်ခဲ့ကြောင်းအမေရိကန်ခြေစိုက်အဖွဲ့ကြီးနှစ်ခုရဲ့ဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးတိတိကျကျအထောက်အထားတွေနဲ့ပြသဖို့မြန်မာဆိုရကတုံ့ပြန်လိုက်ပါတယ်Washington DC မှာရှိတဲ့ Holocaust မှတ်တမ်းပြတိုင်းနဲ့ American နိုင်ငံသားရေးဝန်ကြီးဌာနရဲ့တာဝန်ပေးချက်အရစုံစမ်းစစ်ဆေးခဲ့တဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ PILPG တို့မနေ့တုန်းကတွေ့ရှိချက်တွေကိုပြောဆိုလိုက်ပြီးတဲ့နောက်မြန်မာဆိုရကတုံ့ပြန်လိုက်တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်
။ရွေးညားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်ကြောင်း American အခြေစိုက် Holocaust မှတ်တမ်းပြတိုင်းနဲ့နိုင်ငံကဥပဒေနဲ့မူဝါဒရေးရာအဖွဲ့ PILPG တို့ကပြောဆိုလိုက်ပြီးနောက်မှာပဲအထောက်အထားနဲ့တကွပြသဖို့မြန်မာအစိုးရဘက်ကတုံ့ပြန်လိုက်တာပါရင်းညာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေဟာလူမျိုးတုံးအဖြစ်သတ်မှတ်နိုင်လောက်တဲ့လက္ခဏာတွေတွေ့ရကြောင်းကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အချက်လက်ရှာဖွေရေးအဖွဲ့ FFM ကလည်းပြောဆိုထားမှုပါတယ်နိုင်ငံကရဲ့စုစည်းချက်တွေကိုတုံ့ပြန်တဲ့အနေနဲ့မြန်မာအစိုးရကတော့ဇူလိုင်လထဲမှာပဲလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ICOE ကိုထပ်မံဖွဲ့စည်းထားပါတယ်။အခုနောက်ဆုံးအမေရိကန်အခြေစိုက်အဖွဲ့အစည်းတွေရဲ့ဆွဆွဲချက်နဲ့ပတ်သက်လို့လည်းအထောက်အထားပြသနိုင်မယ်ဆိုရင်စုံစမ်းစစ်ဆေးသွားမှာဖြစ်ကြောင်းနိုင်ငံသားဥက္ကဋ္ဌဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါတယ်
။ကျွန်တော်တို့ဒါတက္ကမတစ်ဖက်ဖွဲ့စည်းရလူတွေနဲ့တွေ့တယ်။နောက်ကော့ကစားမှာရှိတဲ့လူတွေကြီးကနေ information တွေ collect လုပ်ပြီးတော့ဒါ evidence based အထောက်အထားမဟုတ်ပါဘူး။ဒါ CSA ပြောတဲ့စကားကိုချိန်ခံပြီးတော့သူတို့အစီအခံစာဆွဲထားတာပါအဲ့တော့ကျွန်တော်တို့ FFM report လည်းကျွန်တော်တို့လက်မခံပါဘူးဒါပေမဲ့ကျွန်တော်တို့ဘက်ကတော့တာဝန်ရှိတဲ့အတွက်ဒီ ICOE ကိုကျွန်တော်တို့ဒီ FFM report လည်းသူတို့ study လုပ်လို့ရအောင်ကျွန်တော်တို့ share လုပ်ထားပါတယ်အဲ့တော့ဒါကကျွန်တော်တို့ဘိုင်းကယက်တိချက်ပါအဲ့တော့သူတို့ဘက်က evidence base အထောက်အထားနဲ့ပြနိုင်မယ်လုံလုံလောက်လောက်အထောက်အထားရှိတယ်ဆိုရင်ကျွန်တော်တို့ဒီ ICOE ကိုကျွန်တော်တို့စစ်ဆေးခိုင်းမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ခုနလိုဖွဲ့စည်းတကူကနေထားပြီးတော့ပြောလိုက်အဲ့လိုပြောနေတဲ့ဟာအလို့ကိုကျွန်တော်တို့ကယုံကြည်လို့ခက်ပါတယ
်အခုလိုအမေရိကန်အဖွဲ့အစည်းတွေကအမေရိကန်အစိုးရကိုတွန်းအားပေးမှုတွေရှိလာတာကြောင့်အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးမှာဘယ်လိုထိခိုက်မှုတွေရှိလာနိုင်ပါသလဲမြန်မာနိုင်ငံကမဟာဗျူဟာနယ်လိလာရေးဌာနမူဝါဒရေးရာဒါရိုက်တာဖြစ်တဲ့ဦးအောင်သူငင်းကတော့အခုလိုသုံးသပ်ပါတယ်အဲ့
တော့ဗာပဲကြည့်ကြည့်ဒါကမြန်မာပြည်ပေါ်တိုးလာနေတဲ့ကျွန်တော်ဖိအားရရဲ့တစ်စိတ်တစ်ပိုင်းလို့ပြောလို့ရမှာကျွန်မကိုချက်ချင်းပြီးတော့ပြလာတာတော့မဟုတ်ဘူး တချီပြီးတချီပြီးနဲ့တိုးလာပြီးတော့တစ်ချိန်ကျရင်ဟိုဖီအားအကောင့်ထဲအကြီးဖြစ်သွားတာဟာမျိုးနဲ့ဖြစ်တယ်ပေါ့ဆိုတော့အဲ့တော့ပြဿနာတစ်ခုကကျတော့မြန်မာပြည်မှာရေအကောင့်နဲ့လွလွလပ်လပ်ရှုံချမ်းခွင့်ဆိုတဲ့အခြေအနေတွေရတဲ့ခါကျတော့အခုလိုပဲပြင်ပလာနေလို့ဖီအားပြည့်စုံနေရဲ့ဆက်ဖြစ်နေတယ်လို့ဖြစ်မှာအချို့ကတော့သူတို့ဒီလွတ်လပ်တဲ့ရှုံချမ်းခွင့်ရှိတဲ့ကော်မရှင်ဆိုပြီးတော့တစ်ခုဖွဲ့ထားပါတယ်ဒီကောမရှင်အပြင်ခံစားကဘာပဲထွက်လာထွက်လာပေါ့နော်။အပြင်မရှင်လည်းအပြင်မှာလည်းဟိုကိုချဖို့အပြည့်ရှိနေတယ်ဒီကတအုပ်ကြီးကြီး။အဲ့ဒီအခါမှာတော့ကျွန်တော်ရှင်လည်းဒီချက်ကိုနေနေတာမှုပေါ့။ဒီကန္တမန်ကြီးကိစ္စတွေမှာပူပေါင်းထားမှုတွေပါရည်နဲ့ပူလုံးတင်နေတော့ရှင်
။ပြီးခဲ့တဲ့နှစ်တည်းရခိုင်မြောက်ပိုင်းကလုံညုံကြီးကင်းစကန်နေကိုစီးနှင်းတိုက်ခတ်ခဲ့တဲ့အာစာအစွန်းရောက်အုပ်စုကိုလုံညုံကြီးတပ်တွေကလိုက်လံရှင်းလင်းရာကရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ကျွန်းလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာကဆွဆွဲထားပြီးအဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ကိုလည်းတိုက်တွန်းနေတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကျူးလွန်သူတချို့ကိုအရေးယူခဲ့တာရှိပြီးနိုင်ငံတကာကဆွဆွဲနေတဲ့အထိမဟုတ်သေးကြောင်းလည်းညှင်းဆန်ထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်တဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်လာရင်းနဲ့ပတ်သက်ပြီးသူတို့ဂျားမာကိုမတူကွဲပြားတဲ့သဘောထားအမြင်တွေရှိနေကြပုံရပါတယ်ဒီလိုကွဲပြားတဲ့သဘောထားတွေကိုရခိုင်ပြည်နယ်မောင်နှုတ်ဒေသနဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မြင်းအနီးကစခန်းကိုမကြသေးခင်ကတွားရောက်ပြီးတွေ့ဆုံမေးမြန်းခွင့်ရခဲ့တဲ့ကိုကျော်ကျော်သိန်းကစူးစီးတင်ပြထားပါတယ်ရှင်
အသက်52နှစ်အရွယ်ဒေးမိုဝါမဲဟာမောင်တော်ဒီတာမဲဒီရွာမှာရင်ကနေထိုင်ခဲ့ပြီး2012ခုနှစ်ပြည်ပခါတွေဖြစ်ပြီးချိန်ကလေးကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်မြင်းအနီးကစခန်းမှာနေထိုင်နေသူဖြစ်ပါတယ်။အဲ့ဒီစခန်းကိုပြည်ရင်းပြည်ပသတင်းတော့တွေတွားရောက်သတင်းယူတဲ့အချိန်တိုင်းမှာလည်းအဲ့ဒီစခန်းကလူတွေရဲ့လူလားချက်တွေကိုပင်တိုင်လူဖြီဆိုပြောကြလာသူတူပါ။သူတို့ဟာဘိုးစဉ်ပေါင်းဆက်မြန်မာနိုင်ငံတွင်းမှာနေထိုင်လာသူတွေဖြစ်ပြီးနိုင်ငံသားအသိအမှတ်ပြုအထောက်အထားတွေလည်းရှိထားဘူးတာကြောင့်အခုထုတ်ပေးတဲ့ MVC Cup အစီအစဉ်ကိုလုံးဝလက်မခံနိုင်ဘူးလို့ဒီလိုမိုဟာမက်ကပြောပါတယ
် MVC Cup လုံးဝကျွန်တော်လုံမျိုးနဲ့ကျွန်တော်ရဟန်ဂျာလုံမျိုးနဲ့မတင်တော့ပါဘူးကျွန်တော်မှတခြားလုံမျိုးကန်ဆောင်ထားတဲ့အဲ့ဒီနဲ့ NRC ရှိတယ်တခြားလုံမျိုးတွေခိုင်တယ်လို့ကျွန်တော်မှလည်းကျွန်တော်ရဟန်ဂျာလည်းအဲ့ဒါမျိုးခိုင်ပါတယ်အဲ့ဒါကိုသူတို့နဲ့ခုစနေမှာခုစမှာရှိစရှိနောက်ပိုင်းအဲ့ဒါကိုသူတို့နဲ့ NRC နဲ့နိုင်ငံသားတန်းနဲ့လဲလေပဲတဲ့ကျွန်တော်လဲလားအဲ့ဒါပဲ
လက်ရှိစခန်းမှာနေထိုင်စားသောက်ရေးကအဆင်မပြေသလိုအနာကလည်းမရှိတာကြောင့်ပြန်လာခြင်းကြတယ်လို့ပြောပေမဲ့သူတို့ရဲ့အဓိကစိုးရင်ချက်တစ်ခုကခိုင်မာတဲ့လူညုံရေးအစီအမံမရှိတာကြောင့်လို့ပြောပါတယ်အဲ့ဒီစိုးရင်ချက်ပျောက်သွားဖို့သူတို့လှုပ်ပေးစေချင်တာကတော
့အဲ့ဒါမြန်မြန်တတတကယ်အရေးယူတင်းတို့ကိုအရေးယူတင်းတို့ကိုအရေးယူဖေးရမယ်အဲ့ဒါကအရေးမယူလို့အဲ့လိုကြံနာကနာကနာပေါ့အရေးယူရမထွေးပါဘူးအန္တတောင်းဆင်းနေမှာတပတ်တကျွန်တော်လူဝန်ကြအစိုးရပါလေစစ်တုမှာရခိုင်စင်တာရခိုင်မှာအဲတပတ်တမီးရှုပြည့်စည်တာရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကိုတကယ်မီးရှုတဲ့လူတွေကိုတယောက်မှအရေးယူရကျွန်တော်မထွေးတော့ဘူ
းသူတို့ဟာဘင်္ဂလီတွေမဟုတ်ဘဲရိုဟင်ဂျာတွေဖြစ်တယ်ဆိုတာကိုလည်းဒီလ်မိုဟာမက်ကအခိုင်အမာပြောပါတယ်အသက်40အရွယ်မိုဟာမက်ရှရီဖ်ကတော့မောင်နှောမြို့နယ်မိသက်ကြီးရွာအုပ်စုရဲအောင်ချောင်းကြီးရွာမှာမွေးဖွားနေထိုင်ပြီးမောင်နှောအထက်ကတက်မှာ10တန်းထိပညာသင်ယူခဲ့သူပါ။သူဟာ2016ခုနှစ်အောက်တိုဘာလမှာစဖြစ်တဲ့အကြမ်းဖက်ပြည်ပခါတွေကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြည်သားဒေသကဘလူခလီနှစ်ဒုက္ခသည်စခန်းမှာတစ်နှစ်ကျော်ကျော်နေထိုင်ပြီးတဲ့နောက်ပြီးခဲ့တဲ့အောက်တိုဘာလ15မှာဇနီးဖြစ်သူတားသမီး4ဦးတို့နဲ့အတူကို့အစီအစဉ်နဲ့ကိုပြန်လာသူဖြစ်ပါတယ်။သူကရောပြန်လာဖို့ဘာကြောင့်ဆုံးဖြတ်ခဲ့တာပါလဲ
။ရှင်းရှင်းလေးပါပဲ။ဒီမှာလည်းအာစာအချမ်းပါကြောင်းကျွန်တော်တို့မနေနိုင်လို့ဒါကပြောမစင်အချင်းတော်တော်လေးလူဦးမယ်ဆိုတော့ဒါတွေကိုကျွန်တော်တူတူလေးကိုပြောရှင်တယ်ဒီကနေပြီးတော့အာစာအချမ်းပါကြောင်းကျွန်တော်တို့ဘင်္ဂလားဘက်ကိုထွက်ပြေးရတာဖြစ်ပါတယ်ဘင်္ဂလားမှာလည်းအလားတူပဲအာစာတွေကဆက်ပြီးတော့သူတို့တွေကဒီဟူးလူကိုတက်လိုက်ဒီလူကိုတက်လိုက်သူတို့ဒီအာစာအဖွဲကိုဝေဖဲပြောဆိုတဲ့လူတွေကိုတက်နေတဲ့အတွက်ကျွန်တော်လည်းအာစာကိုဒီအာစာရဲ့လှူရှာပုံဒီလူရည်တွေကိုကျွန်တော်လည်းဒီအလားတူဝေဖန်တဲ့သူတဲမှာကျွန်တော်လည်းပါဝင်နေဆိုတော့ကျွန်တော်ကိုလည်းအာစာတွေကအဲ့လိုမျိုးတက်ပို့လို့တာခါကြတော့ကျွန်တော်လည်းဒီမြန်မာဘက်ကိုဒီဝင်လာဖြစ်ပါတယ
်အာစာအဖွဲ့ဟာနိုင်ငံရေးကိုအကြောင်းပြပြီးတော့စီးပွားရှာနေသူတွေဖြစ်တယ်လို့မိုဟာမက်ရှရစ်ကဆိုပါတယ်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာသူ့လိုပဲပြန်လာခြင်းနဲ့တခြားလူတွေရှိသလားဆိုတော့အများကြီးရှိတယ်လို့သူကပြောပါတယ် ဒါဆိုရင်အဲ့ဒီဒုက္ခသစ္စာကလူတွေရဲ့တောင်းဆိုချက်တွေကအဓိကတစ်ချက်ဖြစ်တဲ့သူတို့ကိုရိုဟင်ဂျာလူမျိုးအဖြစ်အတိမတ်ပြုရမယ်ဆိုတာကရောတကယ်ပဲမဖြစ်မနေတိုက်လျော်ရမယ်တောင်းဆိုချက်ပါလားမိုဟာမက်ရှရစ်ကတော့အဲ့ဒါဟာလူများစုရဲ့တောင်းဆိုချက်မဟုတ်ဘူးလို့ဆိုပါတယ
်ဒါကအာစာကနေပြီးတော့ဒီမြန်မာအစိုးရဘက်ကဘယ်တော့အခါမှလုံးမပြေးနိုင်တဲ့အချက်တွေကိုသူတို့ဆွတ်ပက်ဝင်ရောဆွတ်ပက်တောင်းဆိုနေတဲ့အချက်ဖြစ်ပါတယ်ဒါသူတို့အဓိကတောင်းဆိုနေတဲ့အချက်ကကျွန်တော်တို့မိမိချေရွာမူရမူရင်းချေရွာဒီမူရင်းနေထိုင်ခဲ့တဲ့အီယာမီဟိုနိုင်ငံစားအခွင့်အရေးဆိုပြီးတော့သူတို့အချက်ထုံးချက်ပဲသူတို့မြန်မာမှာရှိနေတဲ့ဒီဒုက္ခစီတွေကထုံးဆိုနေတဲ့အချက်ထုံးချက်ပဲရှိပါတယ်အကြောင်းကျွန်တော်သိပါတယ်ကျွန်တော်မိဘတွေလည်းရှိတယ်ဆွေမျိုးတွေလည်းရှိတယ်ကျွန်တော်အမေနဲ့သူတို့လည်းအဆောက်အအုံရှိပါတယ
်ရှရစ်တို့မိသားစုဟာလက်ရှိမောင်းတော်မြို့ပေါ်မှာနေထိုင်နေပြီးစာဝတ်နေရေးပိုင်းကိုအစိုးရကအကူအညီပေးနေပြီးတော့သူတို့ရဲ့မူလစီးပွားရေးလုပ်ငန်းကိုပြန်လုပ်ကင်ခွင့်ရဖို့စီစဉ်နေတယ်လို့ပြောပါတယ်တခိုင်ပြည်နယ်ကမတူကွဲပြားတဲ့လူမှုဝန်ပိုင်းတစ်ခုကြားမှာဟိုးအချင်းနှစ်ပေါင်းများစွာကလို့အေးချမ်းချမ်းပြန်ပြီးအတူရှင်တွဲနေထိုင်နိုင်ဖို့အတွက်မိုဟာမက်ရှရစ်မြင်တဲ့လိုအပ်ချက်ကတော့တရားဥပဒေစိုးမိုးမှုရှိဖို့ပဲဖြစ်ပါတယ်ခင်ဗျာ
VOA ဝိုင်းတော်သားကိုကျွကျော်သိန်းကိုတိုင်တွားရောက်တွေ့ဆုံမေးမြန်းခဲ့တာပါအခုဆက်ပြီးတော့ကမန်မဟုတ်သူတွေကိုမှတ်ပုံတင်ထုတ်ပေးတဲ့ကိစ္စပြန်ပြီးစီစစ်ဖို့ရခိုင်မျိုးသားပါတီကတောင်းဆိုတဲ့ကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်ရံပြဲမြို့နယ်မှာကမန်လူမျိုးဖြစ်မွတ်စလင်၃000ကျော်ကိုနိုင်ငံသားစီစီရေးကတ်တွေထုတ်ပေးထားတဲ့အပေါ်ဒေသခံတွေနဲ့နိုင်ငံရေးအတိုင်းအဝိုင်းကကန့်ကွက်မှုတွေကြုံခဲ့ရပြီးတဲ့နောက်ပြန်လည်စစ်ဆေးနေကြောင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်ဒေသခံနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ကတော့နိုင်ငံသားကတ်ထုတ်ပေးတဲ့ကိစ္စမှာပွင့်လင်းမြင်သာမှုရှိဖို့လဲတောင်းဆိုနေတာပါအပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောင်နေမော်ကြီးွာကကမန်တိုင်းသားတွေဖြစ်နိုင်ငံသားစစ်စေးရေးကတ်တွေထုတ်ပေးရမှာနိုင်ငံသားမဟုတ်တဲ့သူတွေပါဝင်နေတဲ့ဆိုပြီးထုတ်ပေးထားတဲ့ကတ်တွေကိုပြန်လည်ရုပ်သိမ်းဖို့အစိုးရကိုစောင်းဆိုထားတဲ့အကြောင်းရခိုင်မျိုးရပါတီ AMP ရဲ့အထွေထွေတွင်းမှုဦးထွန်းအောင်ကျော်ကပြောပါဗျာ။ဒီ
နေ့300လောက်ပြန်ရတယ်။အင်းကကမ္ဘာကြီးတွေဆိုပြီးတော့နိုင်ငံသားဆက်ထုတ်ပြလိုက်ကြတယ်။အစိုးရကဘယ်လိုလဲ။ဘာတော့ကဲလာနေသိကြတယ်။အဲ့ဒီကိစ္စကိုကမန်စစ်စစ်တွေကဒီထုတ်ပေးရတဲ့ဒီကအားကမန်လုံးဝမဟုတ်ဘူးဒီလူတွေကဘယ်လိုဖြစ်တယ်ကမမဟုတ်တဲ့ဒီလူတွေတိုင်းကမဟုတ်တဲ့လူတွေတိုင်းကထုတ်ပြတာကသူတို့ကလူကြီးပါဘူးဆိုပြီးတော့သူတို့ကရှင်းမလို့ဒီအပြင်းအင်းကောင်းဆက်ခဲ့တဲ့ရှိပါလေဆက်ဆံတာပါအောင်ရှိတဲ့အဖွဲ့အစည်းတွေကလည်းဒီလူတွေဖုံးနေနေတာကနိုင်ငံတော်တွေသူတို့ကအဖွဲ့အစည်းတွေကလည်းရှင်းတာလေးရတယ်ဒါကလည်းတော့အဲ့လိုဘုံကြေးကမြင်းလို့တော့ကျွန်တော်တို့ကဆက်ဆံတာရဖြစ်တယ်ဆိုတာဖြစ်တယ်
ဩဂုတ်လကွန်ပိုင်းကလူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကြောင်နေမော်ကျေးရွာကိုရောက်လာပြီးစုစုပေါင်း 3,300 ကျော်ကိုနိုင်ငံသားစစ်စည်းရေးကတ်တွေထုတ်ပေးခဲ့တာပါ။မှတ်ပုံတင်ထုတ်ပေးတဲ့အထက်မှာကမာလူမျိုးမဟုတ်သူ22ဦးသာပါရှိတယ်လို့အစိုးရတာဝန်ရှိသူဘက်ကနိုဝင်ဘာလကွန်ပိုင်းမှာရခိုင်ပြည်နယ်ကရမေးရဖတွေကိုရှင်းလင်းခဲ့တယ်လို့ပြည်နယ်လူ့စော်ကိုစလဲဦးစမ်းမဦးကပြောပါတယ်
။သူတို့ဌာနကလုပ်တာဘိုးကလာလို့ရှင်းသူရှင်းရတဲ့သဘောပါပဲ။သူညာချောင်းနဲ့ဒီမှာပြည်နယ်ကလည်းမြို့နယ်ကရောအကုန်လုံးပါတာပေါ့လေသူတို့ကတည်းကအောက်မှာလုပ်တဲ့ဥစ္စာဘိုးကနေပြီးဆိုတာအောက်မှာကျောင်း2007အခုပြည်နယ်ညီကျောင်းညာချင်းတဲ့သဘောလာပါပဲ။ဘိုးဌာနကစစ်စစ်လိုက်တဲ့အခါမှာစစ်တယောက်ပဲအကမမဟုတ်ဘူးသူတွေ့ရတယ်ဆိုတော့အဲ့ဒီစစ်တယောက်ကလည်းဘယ်လိုမှမတော့သူတို့ပြုတ်ပဲပုံပေါ်ဘူး။အဲ့လိုသူတို့တလာတည်တယ်
နိုင်ငံသားရည်ချင်းပြည့်ဝသူအလုံးကူတာစစ်စစ်ရေးကထုတ်ပေးတာဖြစ်ပြီးကမန်လူမျိုးမဟုတ်သူ22ဦးကိုမှတ်ပုံတင်ထုတ်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးဒီနယ်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနဦးစီးမှုညွန်ကြားမှုဦးအောင်မင်းက VOA ကိုအသိပြုပြောဆိုခဲ့ပါတယ်
ဒီမိုင်းထုတ်ပြီးရတဲ့တော့ပြန်ပြီးတော့စီစီတဲ့ဆောင်22ရောက်ပြည့်ရဲ့အဲ့22ရောက်ကိုကျွန်တော်လူမျိုးမှန်နေပြန်ထုတ်ပြီးနော်အဲ့22ရောက်ကိုကျွန်တော်ကဟိုငွေကအရေးကြီးကြည့်တယ်ဒီမျိုးစီစဉ်မှုဒီမျိုးအရတော့ဒီမျိုးလေဆောင်းမျိုးကျွန်တော်အဲ့ဒီမျိုးအမှန်ပြန်တဲ့ရပြန်ထုတ်တယ်ဒီမျိုးကတော့ကမာမဟုတ်ဘူးကမာမင်္ဂလီမင်္ဂလီကမာဆောက်လို့ရှိရင်ကျင်းတော့တဲ့အတိုင်းပြီးပေါ်ပေါက်တဲ့အတိုင်းကိုကျွန်တော်ထုတ်ပြီးတော့ပဲနော်မင်္ဂလာရေးကျတော့အားလုံးပြည့်ပြီဒါမဲ့မျိုးကျဲပြားပါပဲ
အလုကမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကတော့မှတ်ပုံတင်ထုတ်ပေးတဲ့အထက်ကမန်စစ်လားကမန်နဲ့တွေးနှောဆက်နေသလားဆိုတာမျိုးရိုးစင်စစ်အထောက်အထားတွေကိုစစ်ဆေးနေစေဖြစ်တယ်လို့အခုထုတ်ပေးတဲ့သူတွေအားလုံးကနိုင်ငံသားရည်ချင်းပြည့်ဝသူအားလုံးကိုထုတ်ပေးတာဖြစ်ကြောင်းလူမျိုးကိစ္စတစ်ခုတာအသေးစိတ်စစ်ဆေးဖို့လိုတဲ့အတွက်သူချင်းစီရဲ့ဆက်ရွက်ဆက်တန်းထောက်ထားတွေအသေးစိတ်ပြန်လေ့လာပြီးဥပဒေနဲ့ချိန်ထိုးနေတာကြောင့်သိရှိတဲ့ချိန်မှာအားလုံးကိုရှင်းလင်းသွားမယ်လို့အောက်တိုဘာလကုန်နေပြည်တော်မှာကျင်းပခဲ့တဲ့မြန်မာနိုင်ငံတွင်းအလုပ်တွေထိခိုက်မှုဆိုင်ရာအသိမြင့်ဘူဒ္ဓရမျှဝေရေးအလွတ်ရုံဆွေးနွေးပွဲမှာမီဒီယာတွေကပြောဆိုခဲ့ပါတယ် Let's see Jang Moyama, Kama Uyi Yagan Jora, she we met. Nangarasi Yika Song Tong Jo, so great a boma, Kama Nanga Yipati, Jakai Nanga Yipati Gani, Weep and Taupia Nirava. The Lutopia Tema, Kama Lumu Mikan Dudigo, Nangarasi Yika so big a piece and web, Pian and Sisi Bibu, Kama Mura to the Yipati, Jakai Nanga Yipati Dugani, Satimala Parma Pama, Tasaya, Suya Tanatama, Kangwasa, Bibu Kabare. Asoya Pega, Puilim United, Sonsan Sisi Yi Commission, the Anna Piane Sisi, Ubidina Menibe, Tobizar, Nangaras Sisi Yakaruku, Piane Yoksin Bibu, Sansu Hadalu, Nangaras Sisi Yakat, Tobide Gisago, Senator Jack, and your Jishin Bugule, Jakai Mura Badiyet, Dilasan, Tobiane, Badiyet, Jinya Chama, Tansu Tavare, come here.
Maningama Mini Jongia Pada Tanago Villa Swa Yusa Kuga Queen Shi Srago. Leshi Pajibon Chicken Ubi a cante Poma Toza Lima Pian P Tower. Chunja Pie Newe Pibiai Bidu Kujin Diane Bidu Jamai Pajiboba Pian Jetugu Msanjin Subido Zabido Kantawari. Leshi Nangama di Pian Jadun and Yi Bada Lula Quen de Kebe Shiela Bada Kuga Yongji Quen and Yimia Yazia Mesuri Amagan Jet Dime Ocho Mubangayo Bada Lula Quen Poma Kagwe Piela Salpia Lame Inga Ni Daily Life Season Matota Sunu Dabu Shivare. Pawan Sunu Mimian Lure Russian Review Mima Bango Kue Telephone Nama Dui People Tame Suin Daily Life Season Lento De Chima Koyuame. Damamho Kue Migon Kue Munigu Sane Pisi Tanfine Pisi Jutin People Talule Yaware. View Mima Bang Phone Namaka Di Nitonya Nip Don Shin Nick Nanga Nga Li Pipiro. Email is Saga Burmese Egg View News.com Pipare. Pawan Sunu Mimian Jamet Russian Nigu Juzubarek.
ဒီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညနေ့ရီမှာထုတ်လွှင့်ပေးနေပါတယ်ဒီကနေ့အင်္ဂါညဒိုင်းလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပြင်းမှာလဲအေရှာဆက် 7 ဂျူဒူကနေထုတ်လွှင့်ပေးမဲ့ဗီအိုတီဗီစီစဉ်တွေကိုစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင် ဒီဥသမရာရှိခြင်းဘိန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ G20 ထိပ်သီးဆွေးနွေးပွဲအတွင်းဒီဇင်ဘာ1ရက်တရားတွေ့ဆုံဆွေးနွေးမှုမှာနောက်ထပ်ကုန်သွယ်ကူနှင့်ချမှတ်တာရပ်ထားဖို့သဘောတူခဲ့တယ်လို့တရုတ်အစိုးရကပြောကြားပါရယ်နှစ်နိုင်ငံသားတင်ပို့နေတဲ့ကုန်ပစ္စည်းတွေအပေါ်ဂျပန် 90ကောင်းဆောင်ပင်မကမ်းဆောင်ဂျီမှာထားရှိတဲ့တမရာဟောင်းဂျော့ချ်အက်စ်ဒဗလျူဘုရှ်ရဲ့ရုပ်အလောင်းကိုတမရာထရမ့်နဲ့တမရာဂရော်တို့တင်းနှဲလာနေကြတော့ကသွားရောက်ဂရဝပြုခဲ့ပါတယ်တမရာဟောင်းဘုရှ်ရဲ့ရုပ်အလောင်းကိုလွှတ်တော်အဆောက်အဦးမှဒီအများပြည်သူတွေနောက်ဆုံးလာရောက်ဂရဝပြုနိုင်မှုအတွက်ဗုဒ္ဓဟူးနေ့မနေ့အစောပိုင်းအထိလဲဖွင့်လှစ်ပေးထားပါတယ် ရိုဟင်ဂျာတွေလို့ယူဆရတဲ့ဒီအမျိုးသားရောင်း20ပါးတဲ့ဆက်လီဒစီးအင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းကိုစားရောက်လာတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်လေဆီးပြေးဒုက္ခသည်တွေကူအာလာအိုင်ဒါမြို့ကိုရောက်ရှိလာတာဖြစ်ပြီးတော့သူတို့ကိုအစားအသောက်တွေပေးထားတယ်လို့အရှိအချေးပြည်နယ်ကတာဝန်ရှိသူတွေကပြောပါတယ်မလေးရှားကိုသွားကြဖို့ကြိုးစားတဲ့လေဆီးပြေးတွေအင်ဒိုနီးရှားကိုရောက်လာတာဖြစ်တယ
ားဆိုတာကိုတော့တိတိကျကျမသိရသေးပါဘူးရှင်
။တရင်ချင်းချုပ်ကိုမတ်စုမြတ်မုံကပြောပြပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်စုမုံဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Adrius Regis ဖြစ်ပါတယ်။ဒီကနေ့ည9:00ကနေ 10:00 အထိတင်ဆက်မဲ့ VOA အစီအစဉ်မှာ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
။